Welcome to the Voice of America in Burmese.
ချစ်စွာသော သတ္တရှင်များ တာယာ ချမ်းမြေ့တဲ့ မင်္ဂလာ မနက် ခင်း ဖြစ်ပါသည်ဗျာ VOA American တန်ရဲ့ 2024 ခုနှစ် ဇန်နဝါရီ 20 ရက် စနေ မနက် ခင်း မြန်မာ ပိုင်း အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ လိုင်းဒိုမီတာ 32.49 လိုင်းလမီတာ 190 အပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကနေ မနက် 6:00 ကနေ 9:00 ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ ကျွန်တော်ညဉ့်ညဲရေးပါ အခု မနက် ခင်း အစီအစဉ်တွေကို တင်ဆက်သွားမှာဖြစ်ပါတယ်ဗျာ
Ukraine drone ထိမှန်လို့ Russia တပ်စီ တူလောင်ကန် 4 ခုမီးလောင်ပျက်စီးသွားပါတယ် Russia Belarus တို့နဲ့ နယ်စပ်တစ်လျှောက်မှာ ကာကွယ်ရေးအတားအဆီးတည်ဆောက်ဖို့ Baltic 3 နိုင်ငံသဘောတူလိုက်ကြပါတယ် American ပြည်ထောင်စုမှာတော့ ပြင်းထန်တဲ့ နှင်းမုန်တိုင်းကြောင့် ခရီးသွားလာရေး အခက်ကြုံနေရပါတယ်
အခုလိုနောက်ဆုံးရသတင်းတွေအပြင် 3 ကရင်စပေးရှောက် 8,000 ကျော်လာတဲ့ အကြောင်းသတင်းပေးပို့ချက်ကိုလည်း နားဆင်ရဖို့ရှိပါတယ် ဒါအပြင်ကမ္ဘာမီဒီယာတွေထဲမှာ မြန်မာနိုင်ငံနဲ့ပတ်သက်လို့ ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာ တင်ပြထားတဲ့ ဦးကျော်ဇန်သားရဲ့တင်ပြချက် အပတ်စဉ်တစ်ဆက်ပေးနေတဲ့ မြို့သမီးကဏ္ဍမှာတော့ ဗုဒ္ဓသာသနာပြန်ပွားရေးကြိုးပမ်းသူ ဒေါက်တာ သင်္ကာသီရိ အကြောင်းတင်ဆက်ထားတာကိုလည်း နားဆင်ရဖို့ရှိပါတယ်ဗျ ဒါအပြင်သုတဆုံးတဲ့ American တခွင်နဲ့ သိပ္ပံနဲ့ နည်းပညာကဏ္ဍတွေကိုလည်း ထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်
ကိုရင်ဆုံးတော့ဒီကနေ့မနေ့ထစ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာယူကရိန်းရဲ့အဝေးထိန်ဒရုန်းနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်တောက်ကြောင်နေ့မှာရုရှားရဲ့အနောက်ပိုင်းဘရိုင်းစ်ဒေသကယင်းနံသူထောင်ကန်ကြီးမီးလောင်ကျွမ်းခဲ့ရပါတယ်ဒါဟာရုရှားကျူးကျော်စစ်စတင်တဲ့နှစ်နှစ်နီးပါးကာလအတွင်းရုရှားပိုင်တဲ့အတွင်းကိုပြစ်မှတ်ထားပြီးတိုက်ခိုက်ခ ူရေ9000လောက်နေထိုင်တဲ့ကလန်စီမြို့မှာမီးခိုးလုံးတွေနဲ့ပြည့်နေတယ်လို့ Brands Data အုပ်ချုပ်ရေးမှူးပြောကြားချက်ကို Russia Test သတင်းဌာနမှာဖော်ပြပါတယ်။ဒါဟာ Russia စစ်တပ်ကယူကရိန်း drone ကိုပစ်ချခဲ့တဲ့အတွက်အပိုင်းစာတွေလွင့်စင်ပြီးမီးလောင်တာဖြစ်ကြောင်းနဲ့ဒီတိုက်ခိုက်မှုကြောင့်တေဆုံးဒဏ်ရာရသူမရှိဘူးလို့ပြောပါတယ်။ယူကရိန်းနယ်စပ်ဒီဒေသမှာပဲနောက်ထပ်ယူကရိန်း drone နှစ်စင်းကိုလည်းပစ်ချနိုင်ခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ယူကရိန်းဟာသူ့နယ်စပ်ကနေမိုင်960လောက်အကွာမှာရှိတဲ့ရုရှားရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Saint Petersburg ကိုလည်း drone နဲ့ပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့ယူကရိန်းမဟာဗျူဟာစစ်မှုဝန်ကြီး Alexandra Kamoshin ကတောက်ချန်နဲ့ဆွစ်ဇာလန်မှာကျင်းပတဲ့ WEF ကမ္ဘာစီးပွားရေးဖိုရမ်မှာပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းနယ်စပ်သားက Belgrade မြို့မှာတော့ယူကရိန်းက drone နဲ့တိုက်ခိုက်မှာကိုဆိုးတာကြောင့်ကျင်းပနေတဲ့နှစ်ကူးကာလဘာသာရေးပွဲတော်ကိုရုရှားအစိုးရကရုတ်သိမ်းလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုကြောင့်ဒေသရင်းလုံခြုံရေးကိုစိုးရိမ်လာတဲ့ Baltic ပင်လယ်ခွေ့နိုင်ငံ၃နိုင်ငံဟာသူတို့နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ Belarus နဲ့ Russia နယ်စပ်တွေမှာခုခံကာကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေစတင်ဖို့အတွက်တောက်ကြနေမှာပဲသဘောတူလိုက်ကြပါတယ်။ရုရှားဟာယူကရိန်းကိုအောင်နိုင်သွားရင် Baltic ဒေသနိုင်ငံတွေကိုသိမ်းယူဖို့အတွက်လှုပ်လာမှာကိုသူတို့ကစိုးရိမ်လာကြတာဖြစ်ပါတယ်။ဒါကြောင့် Estonia, Latvia, Lithuania သုံးနိုင်ငံဝင်ကြီးတွေဟာလာမယ့်နှစ်တွေအတွင်းသူတို့နိုင်ငံတွေအတွက်ကာကွယ်ရေးဆိုင်ရာဆက်ဖြစ်စီတွေတက်ဆင်ဖို့နဲ့လိုအပ်ရင်စီးချင်းချောက်မှုတွေကိုခုခံဖို့အတွက်လုပ်မယ်လို့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြကြောင်းအက်စတိုးနီးယားကာကွယ်ရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဘလို့စစ်လက်နဲ့ပစ္စည်းတွေတက်ဆင်မယ်ဆိုတာကိုတော့တည်တည်ချာချာဖော်ပြမထားပါဘူး။ကာကွယ်ရေးပစ္စည်းတွေကိုရုရှားနဲ့ဘယ်လာရုစ်နယ်စပ်တွေမှာတက်ဆင်မှာဖြစ်ပါတယ်။အက်စတိုးနီးယားဟာရုရှားနဲ့ပဲနယ်စပ်ချင်းထိနေတာဖြစ်ပေမဲ့လက်ဗီးယားနဲ့လစ်သူရေးနီးယားနိုင်ငံတွေကတော့ရုရှားနဲ့ရောဘယ်လာရုစ်နဲ့ပါနယ်စပ်ချင်းထိစပ်နေတာဖြစ်ပါတယ်။ဒီသုံးနိုင်ငံစလုံးဟာအရင်ဆိုဗီယက်ပြည်ထောင်စုမှပါတဲ့နိုင်ငံတွေဖြစ်ပေမဲ့အခုချိန်မှာတော့ EU ဥရောပတမကမှာရောနေတိုးအဖွဲ့မှာပါအဖွဲ့ဝင်တွေဖြစ်နေပါပြီ။လက်တီယန်ကာကွယ်ရေးဝန်ကြီးအန်ဒရီစပရတ်ဆာလည်းနေတိုးရဲ့အရှေ့ပိုင်းဒေသကိုကာကွယ်ရေးအတွက် Baltic ဒေသခုခံကာကွယ်ရေးလိုင်းကိုသူတို့ထူထောင်မယ်လို့ Twitter ကလည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာစစ်ကောင်စီတပ်နဲ့ KPDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာ10ရက်လောက်ရှိနေပြီဖြစ်ပြီးကျန်သပရင်းနဲ့တောက်ကြံနေမှာတော့အတော့ကိုပြင်းထန်လာနေတယ်လို့ဒေသခံတွေကပြောပါတယ်။ စကောင်စီတဲ့လေချောင်းကဘုံကျဲတိုက်ခတ်မှုနဲ့လက်နေကြီးနဲ့ပြက်ခတ်မှုတွေကြောင့်အရသာထိခိုက်တေဆုံးမှုတွေရှိနေတယ်လို့လည်းပြောပါတယ်။မုံမေမျိုးမှာစကောင်စီကလေချောင်းကရောမြေပြင်စစ်တပ်စခန်းတွေထဲကပါပြစ်ခတ်နေတဲ့အတွက်ဘုံကြီးကျောင်းနဲ့နေအိမ်တွေလည်းထိခိုက်ပျက်စီးခဲ့ရတယ်လို့မြို့ကန်အောင်မြန်မြန်လည်းဘေးလွတ်ရာကိုတင်းရှောင်ထွက်ပြေးနေရတယ်လို့မုံမေဒေသခံတူကဗီအိုကိုပြောပါတယ်။အ America lekau tanya maro, tahu tesong ke api, kali caya, tiga tanya jaga deh lu piu barang. Kira ye pencari tawon kan pide, pemuji nabu garo, mami mayo, pakai maba, tapi orang ha jenlo sepi pini jau piu barang. Masih mion nape maro, mawang je, anak tangpeka, sekian ku ku tengen sura, tapi tuan ni bime, tapi pibis sungguh maya deh bulu le piu barang. Tapi ku kai mion ne. Nampaknya pemalai, tapi orang sepi penjajang pelbagai. Sekarang sini, ni nama kami tunggu zaman lor. Di la setiap niaga, jaya pihak jepu, tapi waktu pi nama. Sempi ni orang tapi orang nienda ni bima. Ekhain pi nama lor, tapi orang ni pentan ni je pelbagai. Sekarang si pakar lor, nasi siang ni kecik dia orang tapi orang itu terhen topian lah, mesti dia bau.
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
American VOA American တာကမနေ့ထင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American သမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံတော်ဝန်ကမျိုးရောင်ဝင်250ကျော်ကိုအင်ဂျီရောမှာတောက်ချန်နေကလက်ခံတွေ့ဆုံလိုက်ပါတယ်။နှစ်စဉ်လှုပ်လျက်ရှိတဲ့ပါတီကြီးနှစ်ခုစလုံးကိုစားပြုတဲ့အမေရိကန်မျိုးရောင်ဝင်တွေတက်ရောက်တဲ့စီဝေးတဲ့တုံးရကြံညီလာခံပထမနေ့မှာသမရကမျိုးရောင်ဝင်တွေကိုတွေ့ဆုံပြီးစကားပြောတာလည်းဖြစ်ပါတယ်။ဒီမျိုးရောင်ဝင်များညီလာခံမှာအမေရိကန်မှာမြန်မာလာနေတဲ့စိတ်ကျန်းမာရေးဆိုင်ရာပြဿနာတွေအကြောင်းအများပြည်သူဘေးကင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့လူဝင်မှုကြီးကြပ်ရေးအင်အားဖွံ့ဖြိုးရေးနဲ့အိုးမဲ့အိမ်မဲ့ဖြစ်မှုအခြေအနေလုံသားအင်အားဖွံ့ဖြိုးတိုးတက်ရေးနဲ့အခြေခံအဆောက်အအုံရင်းနှီးမြှုပ်နှံရေးကဏ္ဍတွေအပါအဝင်အမေရိကန်မျိုးကြီးတွေမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုကြီးတွေအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာဒီညလာကမတိုင်ခင်မြောက်ကရိုလိုင်းနားမှာပြည်နယ်ကိုသွားခဲ့ပြီးတဲ့နောက်အဲ့ဒီမှာအိမ်တော်စုတွေနဲ့စီးပွားရေးလုပ်ငန်းတွေ16,000ကိုမျက်နှုံးမြင့်အင်တာနက်ချိတ်ဆက်နိုင်ဖို့အတွက်ဒေါ်လာ82တန်းတန်စီမံကိန်းအသစ်တစ်ခုကိုစပြီးတော့အကောင့်ထဲပေါ်ခဲ့ပါတယ်။မြောက်ကရိုလိုင်းနားမှာနဲ့တခြားပြည်နယ်တွေမှာမျက်နှုံးမြင့်အင်တာနက်အခြေခံအဆောက်အအုံနဲ့တခြားစီမံကိန်းကြီးတွေလှုပ်ဆောင်နေတယ်လို့ဂျိုးဘိုင်ဒန်ကပြောပါတယ်။လူတွေအိမ်ကနေအလုပ်လုပ်လို့ရအောင်မျက်နှုံးမြင့်အင်တာနက်လိုအပ်တယ်လို့စီးပွားရေးလုပ်ငန်းတွေကလည်းသူတို့ရဲ့ Power Therapy ချိတ်ဆက်နိုင်ဖို့အတွက်အင်တာနက်ကအရေးကြီးပြီးစာသင်ကျောင်းသားတွေအတွက်လည်းကျောင်းလုပ်တွေပြီးဖို့နဲ့ online တန်းတွေတက်နိုင်ဖို့လိုအပ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အမေရိကန်နိုင်ငံရဲ့ပြည်နယ်အများစုမှာအခုသတင်းပတ်ထဲနှင်းမုန်တိုင်းတွေတိုက်ခိုက်နေပြီးရေခဲအမှတ်3ရက်အောက်အပူချိန်ကိုကျဆင်းနေတာပါဒီလိုပြင်းထန်တဲ့ဆောင်းရာတွေဥတုကြောင့်တပတ်တွင်းမှာပဲနိုင်ငံတော်ဟန်သေဆုံးသူဟာ40ကျော်ဖြစ်လာပြီးတန်နစီပြည်နယ်တစ်ခုထဲမှာလည်းအနည်းဆုံး14ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်မိုးရန်နှင်းရန်လေရန်နဲ့ပြင်းထန်တဲ့အေးအေးဒဏ်ကြောင့်နှစ်ပတ်အတွင်းမှာပဲအမေရိကန်မှာတည်ဆုံရသူကအနည်းဆုံး50ရှိနေပြီလို့ AP သတင်းကပြောပါတယ်။ကားလမ်းနဲ့လေကြောင်းသွားလာရေးတွေမှာလည်းအန်ဒီယာတွေအခက်ခဲတွေနဲ့ကြုံနေရတာပါ။တချို့နေရာတွေမှာဓာတ်ပြတ်တောက်တာတွေဖြစ်ခဲ့ပါတယ်။အော်ရီဂွန်ပြည်နယ်မှာတော့အေးခဲနေတဲ့နှင်းမိုးရွာသွန်းတဲ့အတွက်တပတ်တွင်းမှာပဲကက်စစ်ဓာတ်အားတသိန်းကျော်ပြတ်တောက်ခဲ့တာပါ။တောက်ချာနေကနယူးယောက်နဲ့ဝါရှင်တန် DC တွေမှာတော့စီးနှင်းတွေထပ်ကျခဲ့တာဖြစ်ပြီးအနောက်လေပိုင်းပြည်နယ်တွေမှာလည်းလေတိုက်ခတ်မှုဒဏ်ကြောင့်အပူချိန်ဟာ30ဒီဂရီဖာရင်ဟိုက်စင်တီဂရိတ်နဲ့ဆိုအနှုတ်34ထိကျမယ်လို့ခန့်မှန်းရပါတယ်။ကြာသပတေးနေ့ကလည်းဖီလာဒဲဖီးယားကပြန်တန်းလာတဲ့အမေရိကန်လေကြောင်းလိုင်းပိုင်လေယာဉ်တစ်စင်းဟာနယူးယောက်ပြည်နယ်ရိုချက်စတာလေယာဉ်ကွင်းကိုအစင်းနှင်းထူတတ်တဲ့ပြေးလမ်းပေါ်လမ်းချော်ခဲ့ပေမဲ့ထိခိုက်မှုတစ်စုံတရာတော့မရှိပါဘူး။နယူးယောက်ပြည်နယ်အပေါင်းအရှေ့မြောက်ခြမ်းနဲ့တခြားတနိုင်ငံလုံးနေပါအော်ဂွန်ပြည်နယ်ကနေတန်နက်စီပြည်နယ်အထိ အဲ့ဒီလွန်ခဲ့ပြီးရေခဲကအနည်းရှိတဲ့ရာသီဥတုအချိန်နဲ့ကြုံတွေ့နေရတာဖြစ်ပါတယ်ဒီသတင်းပါကောင်မှာလည်းရာသီဥတုအချိန်နဲ့ပိုးပြီးဆိုးလာဖို့ရှိကြောင်းနဲ့ကျောင်းနဲ့အစိုးရရုံးတွေပိတ်ထားရဖို့လည်းရှိပါတယ်ကောင်ကိုသမရနိုင်ငံမှာတော့နှစ်ပေါင်း60ကျွန်းမှာပဲအစိုးရဆုံးရေကြီးရေရှမ်းမှုကြောင့်လူပေါင်း3000ခွဲကျော်လူသားစာနာမှုဆိုင်ရာကူညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂလူ Hujang, Yelon and Dango Kanga Bay, Deda and Nataniba, Doka Yavsidello, General Kula Tamaga, you and Ocha Yong Pyogunyaga, Pyobare. Deda and Jayari, Jangriga, Jama is Sansamu Tana Relay, Yelon and Tanja Malepa Nine Obe, Deda and Hale Kolon Zaniam Shirepia, a shagan Jama is saying Sansha Kuda Huile, Mayabe Pico Nelu Pyobare. Tima Deda and Yabiaha, a good chanty. Clearing at Bonnie, a pippy, Yiba Ludasana was saying a cuny luatuga, don't think where your shinirello, culatamagaga, come on barring. The road dread, a Yiba cuny, culatamagaga, Dola donkatama chowed and cha, baby me. You won't, don't think where your doka young raja, not a lua and his pippy, Nanganaga, one cunybo, down so tabare. Manega Uruyadi so are a dread, Congo, Kenyan, Africa, a levain, a shivan tida rima, Yiji, Yisham Hutan, Kayar a dread.
ဒီဆုံးသူရာနဲ့ခြေရှိတယ်လို့ထောက်မုံများစွာလဲအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါစနေမနေ့ထိုက်တန်သတင်းတွေကိုဒေါက်ကင်မြူတက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ ဗရင်တုံးတက်ချက်တွေကိုလည်းအချိန်မြွေးဝင်ရောက်ကြည့်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကို
ကျေးမြူသားအစည်းအုံးကထုတ်ပြန်ခဲ့ပါတယ်ဒီသတင်းကိုဗီအိုအေသတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာကျေးမြူသားအစည်းအုံးကျေးမြူထိန်းချုပ်တဲ့ခရိုင်ခုနှစ်ခုမှာစစ်ကောင်စီအာဏာသိမ်းလိုက်တဲ့၃မြစ်တာကာလအတွင်းမှာစစ်ဘေးရှောင်ပြည်သူ9သိန်းကျော်သွားပြီလို့ကယန်ယူကသတင်းထုတ်ပြန်ခဲ့တာပါဒါဟာနှစ်ဖက်တိုက်ပွဲတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလေကြောင်းတိုက်ခိ
ကိုရက်ကပြောပါတယ်ညအချိန်မတော်အရက်သားတွေအိတ်နေချိန်မှာတိုက်ခိုက်မှုတွေကြောင့်တေဆုံးနာရီတန်ရရတာတွေဖြစ်နေတယ်လို့လည်းကရင်ရင်းရဲ့အထောက်အကူပြုကိုရက်ကပြောရေးဆိုခြင်းရှိသူစောလေးကပေါ်ကပြောပါတယ်မဖက်တိုက်ဘူးရောပုံမှန်ထိထိတဲ့ဘူးရောလေးနေနေဖြစ်တယ်လေဒါမျိုးရှိတယ်လေအဲဒီကတော့အဲ့ဒီဆက်ဆက်ပြီးတော့မှာအဲ့ဒီလက်နဲ့ကြီးလို့ဒီလိုကပါလာတာအဲ့လိုဆက်လို့လည်းအရက်သားတွေကဘူ ရတယ်ဆိုရင်အဲ့လိုမနေ့ကနေ့ဆိုလို့ကျွန်တော်ဆော့ဆော့ဒီအလုပ်တွေလာပြည့်တဲ့ဟာမျိုးဆိုတော့ပြောင်းလာပြီအချိန်ချင်းအေးရအေးဟိုအေးရအေးနေအချိန်ကိုပြောင်းလို့ချင်းအဲ့လိုမျိုးဟာရဟိုအန်ဒီရင်းများတယ်ပြီးချောင်းပေါ်လည်းရောင်းခဲ့တဲ့ဟာမျိုးတွေတွေ့ရတယ်ပေါ့လား
အရသားတွေဟာစိုးရိမ်ထိတ်လန့်ပြီးဘုံကြီးเจ้าနေဖျားရှိခိုးเจ้าတွေဘက်ကိုခိုလုံတဲ့အခါမှာလဲအဲ့ဒီနေရာတွေဘက်ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်တဲ့အတွက်အရသားတွေကိုလည်းပြစ်မှတ်ထားတာတွေ့ရတယ်လို့လည်းပြောပါတယ
်ဘုံကြီးเจ้าတွေလည်းပြစ်မှတ်ထားပြီးတွေ့ရတယ်လို့ဆိုတာအဲ့လိုမျိုးဟာဘုံကြောင်မကြီးတောင်းရောက်တဲ့ချောင်းပါဆိုရင်အဲ့လိုဘုံကြောင်ကလက်နက်ကြီးချတော့ဘုံတော်ကြီးပါလဲပြန်လာပါလို့တိုင်ရတာပေါ့
အခုလိုမျိုးအခြေအနေတွေကြောင့်စစ်ဘေးရှောင်တွေဟာခရိုင်တိုင်းမှာများပြားလာပြီး KNU တပ်မတော်ထိန်းချုပ်နေပြီးညောင်လေးပင်ခရိုင်ထဲမှာတော့စစ်ဘေးရှောင်ပြည်သူ 24,800 ကျော်ရှိပြီးအများဆုံးပမာဏဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။တပ်မတော်နယ်မြေတွင်းမှာစစ်ကောင်စီရဲ့စခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်အဲ့ဒီဒေသမှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအကြိမ်ကြိမ်ကြုံရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒုတိယအများဆုံးကတော့ဒူပလာယာခရိုင်ဖြစ်ပါတယ်ဒူပလာယာခရိုင်ဟာထိုင်းနဲ့နယ်စပ်ချင်းထိစပ်နေတဲ့နေရာမှာရှိပြီးစစ်ပွဲတွေကြောင့်စ ဒီပေးဆောင်သည်ထိုင်းဘက်ကိုထွက်ပြေးလာရတဲ့အထီလည်းရှိပါတယ်အဲ့ဒီခရိုင်ထဲမှာတော့စစ်ဘေးဆောင်ဦးရေတသိန်း၄000ကိုရောင်ကျော်ရှိနေတာပါအခုချိန်ထိတောင်ရင်မြစ်ဘေးမှာနေရာမပြောင်းနိုင်တဲ့စစ်ဘေးဆောင်နေရှိနေတဲ့ဖြစ်ပြီးနှစ်နှစ်ကျော်ကြာလာတဲ့အထိနေရာပြောင်းမရသေးဘူးလို့လဲစစ်ဘေးဆောင်နေကဆိုပါတယ်စစ်ဘေးဆောင်ခုနှစ်သိန်းကျော်ဟာစားတောက်ရေးနေထိုင်ရေးဒုက္ခတွေတာ ဒီနေ့ကျွန်တော်တို့ရဲ့စာရင်းပြဿနာတွေကိုပါရင်ဆိုင်နေရပါတယ်။ကန်ယူထိန်းချုပ်နယ်မြေခုနှစ်ခုထဲမှာအခုလိုမျိုးစစ်ဘေးကြောင့်စားနပ်ရိက္ခာလိုအပ်နေတဲ့အပြင်တိုက်ပွဲတွေဖြစ်ပြီးတိုင်းမှာအိမ်နေမိရှုခံရတာလူတွေညှင်းမှန်းနှိပ်စက်ခံရတာတွေကိုပါစစ်ဘေးရှောင်တွေကကြုံနေကြရတယ်လို့လည်းပြောကြပါတယ်ရှင်။
မိုင်းမှာတရင်ပြပုတ်ခဲ့တာပါဗျာခုတော့ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကြည့်ကြအောင်ပါဗီအိုရဲ့အခြေခံအက်ဒီတာဦးကျော်စံသားကမူရင်းအပေါ်မှာပြထုတ်နှုတ် ပထမဦးတော့ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာကတော့အွန်လီအရှူရန်စ်ဆော့ဖ်ဆက်ဒက်တမနေးရှင်းကန်ပရီဗင့်မြန်မာဖရမ်ဆက်တရင်းမြန်မာနိုင်ငံဖျော်ဖျက်ပြုကွက်သွားမဲ့အခြေအနေကိုကယ်တင်နိုင်တဲ့တစ်ခုတည်းသောနည်းလမ်းကတော့ကိုပိုင်အုပ်ချုပ်ရေးခွင့်ပြုဖို့ပဲဖြစ်တယ်ဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်။ရေးသားသူကတော့ဂျွန်အန်အက်စ်ဖြစ်ပြီးတော့အီရာဗီ.com ကထုတ်ပြောပြမှာဖ
真的就完了。哎，路标不少弄的来路熟的家人，百姓都家买熟了，表也开的特别慢。不满今年变来第十铺熟了，平常也没需要。这前一天嘛，我曾经在看你欧叔叔家嘛，不帮上元木多少年里的嘞 ，NU 几下 ，KIO、KNU、KNPP、CNF 都呢，人家也嘛还没批评嘛，所以也不帮木家了要钱里的嘞。像苗马在播文个嘞，你那么还没送货下来，走路时间呢，走路在看家了批的路，这车子答应的。因阿祖人呢，对咱来东南亚因阿祖名阿比下来，但牛人呢，马哈们不加乌鲁苏瓦嘞。比如不帮上个杰阿内姆哈，是讲是标价的皮鞋，标么价的皮鞋，对咱来国家做呢呢，拉拉拽出所人家吧嘞。我们那些人都可嘞，不阿几所有在地家产呢，是讲是呢，人家一路比，反正一趟路跑上去，说老马么偏袒路。当上次呢 ，NRD 呢不对路人，反正比当初波兰人来了，答应他人家做的呀。那唱声啊，去苗岭给家拍卖 ，NRD 阿那也比俺这家那唱的声嘛咯。答应他苗族路呀，古巴人表唱过呢，反正其实不怎么了哈。不嘛，刚刚的阿龙嘟嘟歪撇的来了，答应他有啥作业来了说吧嘞。那唱的声的没有多难一个 ，Democracy 呢，古巴人表唱过。所以我估计嘛，股份地块那苦，先来背来背买。这个人都你说，那个人屋里就着皮么那个户，谁讲是票价也出来蹦子跑，都你家白死的。我觉得毛主席出来有啥屋里差来出来买，过了这地个十年嘞。估计嘛，股份地块排单价是背么嘞，出来呢，排落地毛主席碰上牛嘞，出来人外撇的。俺牛爹嘛还没得撇家嘞。这钱给人给人的钱付人家了 ，democracy 个钱不多，而且也是付的 federalism 的 ，democracy based bottom up federalism 个路径下来了说的 ，GWS 我得付下了，除了我的那个，你比如不和所有的欧洲、刚才那那些的 parties 呢，出来的，像那里那个 MNDAA、TNLA 呢 ，SSP 比如啊。我能不能够再加人？哎，刚才我来 Federation 的 Confederation 的路进来了，那唱十个嘛标价个嘞，就说话嘞。这把迪士尼呢，我就铺时间差来路嘞，这人也没对个说个家话的嘞。你们那个哈 ，Organization 的考嘞 ，Yugoslavia 路标过来自家那个的，什么做自己单昂？还买嘞不？我就也没洗澡，我这大路古板，我就困呀。这大路面阿边，这么多呀，嗯，搞个葫芦嘞。俺牛姐对嘛嘞？俺那里我苏南的小欧苏瑞阿边木瑞西尼嘞。 NLD အဖွဲ့ဝင်တွေလည်းပါတီဟောင်းအစွဲကိုဖြုတ်ဖို့လိုတယ်။တိုက်ပြီးဖြစ်စေမတိုက်ပြီးဖြစ်စေတိုင်းသားလူမျိုးစုတွေရဲ့လွတ်မြောက်နယ်မြေတွေမှာကိုယ်ပိုင်အုပ်ချုပ်ရေးကတော့အတော်လေးကျယ်ကျယ်ပြန်းပြန်းဖြစ်ထွန်းနေပြီ။ဒီလိုဖြစ်လာဖို့အတွက်တိုင်းသားအင်အားစုတွေဟာပိဆက်မှုများစွာနဲ့တိစောက်ခဲ့ရတာဖြစ်တယ်။ဒါကြောင့် self-determination လို့ခေါ်တဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဒါမှမဟုတ်ကုကျမကူဖန်တီးခွင့်ကိုအမကန်သောနိုင်ငံရေးသဘောတူညီချက်စီစားလျင်နိုင်ငံပြုကွဲရေးကိုဟန်တားနိုင်မှာဖြစ်တယ်။တိုင်းရင်းသားခေါင်းဆောင်တွေမကြာခဏပြောသလိုပဲပြည်ထောင်စုကနေချင်းစရာကောင်းတယ်ဆိုရင်ဘယ်သူမှခွဲထွေးရေးကိုစဉ်းစားမှာမဟုတ်ဘူးလို့သမစင်ကဒီကုန်းထုတ်ခါပါတယ်ခင်ဗျာ။အခုဆက်လက်ပြီး the future Myanmar some assembly required အနာဂတ်မြန်မာနိုင်ငံပြန်လည်စုစည်းမျိုးဖို့လိုအပ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဂရုဇုံပမောက်ခကြီးဒေးဗစ်စတိုင်ဘတ်ရဲ့သုံးသပ်ချက်ကိုဒီရာရီကထွန်းထုတ်ပြောပြလိုပါတယ်။အခုကမြန်မာနိုင်ငံအစီပြင်းနေတဲ့ပြန်လဲစုစည်းနိုင်ဖို့အတွက်စိန်စိန်မွေ့မွေ့စဉ်းစားပြီးကျွမ်းကျင်ပတ်နတ်စွာကံ့ကြွယ်ဖို့လိုအပ်တယ်။အချိန်ကစုစည်းနိုင်ခဲ့လို့ထင်ခဲ့ရတဲ့1948 1984 2008ပစည်းပုံတွေနဲ့အခုစုစည်းဖို့မဖြစ်နိုင်တော့ဘူးလို့ဆိုပါတယ်။ပြီးတော့အစီပြင်းနေလို့စနစ်တကျပြန်လဲစုစည်းနိုင်ဖို့ဆိုတာဟာလူနဲ့ထုလို့ရတာမျိုးလည်းမဟုတ်ဘူး။စစ်တပ်ဟာအဲ့လိုအင်အားသုံးထင်အားလုပ်ခဲ့တာရာစုဝယ်ကြော်ခဲ့ပြီးဖြစ်တယ်။မြန်မာနိုင်ငံဟာကိုယ့်ဟာကိုဖန်တီးထားတဲ့ဝေယုံသုံးကားအခြေအနေနဲ့ပျက်စီးရေးလမ်းကြောင်းကိုရောက်နေပြီဖြစ်တယ်လို့ဆိုပါရယ်။စုစည်းညီညွတ်တဲ့မြန်မာနိုင်ငံဟာတိုင်းပြည်မှာရှိတဲ့လူအလုံးအတွက်သာယာဝါပြောစေနိုင်တဲ့အနေအထားဖြစ်တဲ့ကိုယ်ပြရင်အခွင့်အောင်းယူအမျက်ထုတ်လို့တဲ့အင်းကြီးချင်းနိုင်ငံတွေအနီးအဝေးကအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့အန္တရာယ်ကိုလည်းကာကွယ်နိုင်မှာဖြစ်တဲ့ပြည်သူတွေဆက်ဖြတ်ခံရတာသိမ်းချီပြီးအိုမဲအိမ်နဲ့ဖြစ်ရတဲ့ကိစ္စကိုလည်းဟန်တားနိုင်မှာဖြစ်တယ်လို့ဆိုပါရယ်။လက်ရှိတန်ဆိုင်နေရတဲ့အင်အားစုအလုံးရဲ့ခေါင်းဆောင်မှုဟာဒီလိုစူးစီးညှို့အောင်မလုပ်နိုင်ဘူးဆိုတာထင်ရှားနေပြီဆိုတော့အဖွဲ့အစည်းအလုံးမှာအပြုသဘောတွေးတောလိုတဲ့မျိုးဆက်တဲ့ခေါင်းဆောင်တွေအများဆုံးပေါ်ထွက်ဖို့လိုအပ်နေပြီဖြစ်တယ်။ဒါပေမဲ့အနာဆိုတာအမှန်တရားကိုဖွင့်ပြထားတတ်တယ်။ဆန္ဒအလျောက်စွန့်လို့ဖို့လည်းအင်မတန်ခက်ခဲတယ်။သူကမှအလွယ်တကူမစွန့်လို့ပဲကိုကျိုးအတွက်ဖက်တွယ်နေကြအောင်မှာပဲ။အမြဲတမ်းနဲ့တည်နေတဲ့နယ်မြေအာဏာပိုင်ဆိုးရေးကိုအတိအကျမသတ်မှတ်သေးပဲပထမဦးဆုံးအနေနဲ့သဘောတူညီမှုရရှိနိုင်မဲ့တချို့ကိုဆက်ဖတ်တဲ့ဥပါအဖြစ်ဖွဲ့စည်းအလုံးအတွက်ဘယ်လိုဒေသဆိုင်ရာအစိုးရမျိုးကိုဖွဲ့စည်းမလဲအဲ့ဒီဒေသအစိုးရအဖွဲ့တွေအတွက်ဗန္ဒန်ငွေဘယ်လိုသတ်မှတ်မလဲပြီးတော့ပြန်လဲစုစည်းရေးလမ်းညွှန်ဘယ်လိုထားရှိမလဲဒီနေ့အချင်းပြောရင်ဖွဲ့စည်းပုံတရားရေးဆွဲရမှာကိစ္စပဲဖြစ်တယ်ဒီချင်းကမှုအိမ်မက်ဖဲလို့ထင်နိုင်တယ်ဒါပေမဲ့ဒီအိမ်မက်ဟာအခုပြည်သူတွေအလုံးမက်နေရတဲ့အိမ်မက်ဆိုးတဲ့တော့ဆက်ဆံမှုရှိနိုင်တယ်ဒေသဆိုင်ရာအစိုးရတွေနယ်နိမိတ်သမှတ်ရေးဟာအလွန်ခက်ခဲလိမ့်မယ်ညီနိုင်ဆွေးနွေးအပြည့်ယူလုပ်ကြရမယ်ဖြစ်တယ်ပြုပြင်ဖွဲ့စည်းထားတဲ့စစ်တပ်တစ်ခုလိုအပ်တယ်အလုံးကိုလွှမ်းခြုံထားတဲ့ဒေသဆိုင်ရာအစိုးရတွေလိုအပ်တယ်တိုင်းရင်းသားတွေအာဏာပိုင်ဆိုးမှုလိုအပ်တယ်ဖာဇာရေးလွတ်လပ်ခွင့်စာတူညီမျှမှုဆိုတာကတော့မရှိမဖြစ်ပဲမတူကွဲပြားတဲ့ပြည်သူလူထုရဲ့အပြုသဘောအစံတွေစိတ်အရေးကြီးတယ်လို့ဆိုပါရယ်။အခုထိတော့ဘယ်လက်ရှိခေါင်းဆောင်မှဝရုံးသုံးကားအခြေအနေကမယုံထွက်နိုင်သေးဘူး။ပြည်ပနိုင်ငံတချို့ကတော့ဒီအစံပွဲမှာနိုင်မယ်ထင်တဲ့ဘက်ကလောင်ကြီးထပ်ဖို့ပြင်ဆင်ထားကြပြီဖြစ်တယ်။ဒါပေမဲ့အနိုင်ရတဲ့သူလည်းရှိအောင်မှာမဟုတ်ဘူး။ဆုံးရှုံးရမယ့်သူတွေကတော့ကံမကောင်းရှာတဲ့မြန်မာပြည်သူတွေပဲဖြစ်တယ်။သူရဲ့ကံကြမ္မာဟာအရေးရှိဉာဏ်ဖြင့်တဲ့ခေါင်းဆောင်မှုလက်ထက်မှာကြာရောက်နေတာဖြစ်တယ်။ဘုနဲ့ကြည်ခွဲပဲကောင်းတဲ့အခြေအနေပဲလို့ဘုနုဆောင်ပမုခကြီးဒေးဗစ်စတိုင်ဘာကသုံးသပ်ထားပါတယ်နော်။ Has China lost control of ethnic Amis in Myanmar's war-torn borderland? စစ်ကြောင့်ပြုပြက်နေတဲ့မြန်မာနယ်စပ်ကလူမျိုးစုတပ်တွေပေါ်တရုတ်မထင်းချုံနိုင်တော့ဘူးလားဆိုတဲ့ခေါင်းဆောင်နဲ့ဘတ်တလစ်နာရဲ့သုံးသပ်ချက်ကိုလည်းအရာဝတီကပဲထုတ်ထုတ်ပြီးပြောပြလိုပါတယ်။တေဟာမြန်မာနယ်စပ်ကလူမျိုးစုတပ်တွေကိုကြောခိုင်းလိုက်ပြီလားသူတို့နယ်စပ်လူတို့ရဲ့အတွက်အကျိုးပြုခဲ့တဲ့ UWSA ဝတ်တပ်ဖွဲ့ခေါင်းဆောင်တစ်ယောက်ကိုအွန်လိုင်းလင်လင်မှုဆွဲကြနေဖမ်းဆီးလိုက်တယ်ဆိုတော့ဒီလိုထင်စရာရှိလာတယ်လို့ပြောပါတယ် UWSA ကအခုရှမ်းမြောက်မှာဖြစ်ခဲ့တဲ့တိုက်ပွဲမှာကြားနေတယ်လို့ဆိုပေမဲ့ညီနောင်မဟာမိတ်တွေကိုလက်နက်ပံ့ပိုးနေတယ်အဲ့ဒီလက်နက်တွေဟာတရုတ်စီကလာတဲ့လက်နက်တွေဖြစ်တယ်ဒီထက်က surface to air missiles ကိုခေါ်တဲ့မြေပြင်ကဝေဟင်ပစ်လက်နက်တွေကလွယ်ပြီးကြံလက်နက်ကောင်းတွေကိုညီနောင်မဟာမိတ်တွေကိုထုတ်ပန်ခဲ့တယ်တရုတ်ကဒီ 10-20 စစ်စင်ရေးမှာကိုယ်တိုင်မပါဝင်ပေမဲ့ ူတင်စီစီရဲ့မှာဖြစ်တယ်ဒါပေမဲ့ဘာမှမပြောခဲ့ဘူးမတားခဲ့ဘူးဒါပေမဲ့ပြင်ပဆုံးသက်သူတချို့မြင်တယ်လို့တေယုံမူဝါဒပြောင်းလဲသွားတာတော့မဟုတ်ပါဘူးတေယုံနဲ့နေဆက်လူမျိုးစုတစ်ဖက်ကိုခေါ်ပြဲသွားတာမဟုတ်ပါဘူးအဘီကဇန်ဇာရယ်ကိုအမျက်ထုတ်ယူရေး CMEC စီပွားရေးစဉ်ကြံဒေသတစ်ရှင်အိန္ဒိယသမုဒ္ဒရာမဟာဗျူဟာထွတ်ပေါက်ရရှိတို့ဟာတေယုံအတွက်အဓိကယူမှန်းချက်တွေဖြစ်ပြီးဒီကိစ္စအတွက်ဘက်ပေါင်းစုံကဆက်လက်ကစားနေမှာသာဖြစ်တယ်။ခိုင်မာညီညွတ်သောဒီမိုကရေစီဖက်ဒရယ်မြန်မာနိုင်ငံဖြစ်ထွန်းရေးကိုတရုတ်ကစိတ်ဝင်စားဘူး။မြန်မာနိုင်ငံအပြုံနေစီကတရုတ်ဟာမိတ်ဆွေကောင်းညီညာရေးဆောင်ကျဉ်သူဆိုပြီးလုပ်ပြနေမှာဖြစ်တယ်။တစ်ဖက်မှာလည်းဘယ်ဆိုရတက်တဲ့ဥပဒေမှုရင်းနှီးမြှုပ်နှံမှုတွေကိုလုပ်ပေးမယ်။ကျန်တဲ့တစ်ဖက်မှာတော့တိုင်းစားလက်နက်ကိုင်အဖွဲ့တွေကိုဆိုဝိုက်ဘီဂျန်နရီထောက်ပံ့နေမှာသာဖြစ်တယ်လို့ဆိုပါတယ်။အနေနဲ့ခိုင်မာစီရင်သွားရင်ဒါမျိုးကိုတေဦးမလုံးနိုင်တော့ဘူးသူနဲ့ဒုက္ခတွေတွေသူတို့ဘက်ကိုစိတ်ဝင်လာလောက်အောင်ဖျိုးဖျက်ဖြစ်တာကိုလည်းတေဦးကမလိုလားပြန်ဘူးလို့ဆိုပါတယ်1990ဂျင်လုံမူရေးစီဝါပြဿနာနှိမ့်နေခဲ့စဉ်ကလိုပဲဒီနေဆက်လူမျိုးစုတက်တွေနဲ့တေဦးဆက်ဆံရေးဟာပြန်လည်ချုံးမွေးနိုင်ဖို့အတွက်ချိန်တော့နည်းနည်းယူရလိမ့်မယ်တိုက်ပွဲတွေကြောင့်နိုင်ငံနေဆက်ကုံသွေးရေးရဆိုင်သွားနိုင်တယ်ဒါပေမဲ့ပေးအချင်းကြမှာမဟုတ်ပါဘူးတရုတ်အနေနဲ့ရန်ရီလုံဆောင်သူအင်းကြီးချင်းအောင်ဖြစ်တဲ့ဆိုတဲ့ပုံစံမျိုးနဲ့ဆက်လက်ကစားနိုင်မှာသာဖြစ်တယ်လို့ဘတ်တလစ်နာကသုံးသပ်ထားပါခင်ဗျာ
ဂူဒ်ဘတ်တကတော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်ဆက်မြှောက်လိုက်ကြပါဦးခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်
ဒရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့အမျိုးသမီးအပတ်စဉ်ကဏ္ဍမှာဗုဒ္ဓသာသနာပြန်ပွားရေးကျိုးပန်းသူဒေါက်တာသင်္ကာသီရိအကြောင်းကြည့်အောင်ပါဗျလူတွေရဲ့နေထူဝရှင်သန်နေထိုင်မှုတွေမှာမြစ်တာတရားပွားများပြီးသတိနဲ့စင်ကျင်ထိမ့်သိမ့်နေထိုင်နိုင်အောင်သင်ကြားပြသပေးတဲ့ဗုဒ္ဓရဲ့တရားတော်တွေကိုမြန်မာနဲ့ကမ္ဘာတဝန်းမှာပါပြန့်နှံ့စေချင်တယ်လို့နိုင်ငံအခြားအထည်သာသနာပြန်ပွားရေးကျိုးပန်းနေတဲ့သီလရှင်ဒေါက်တာသင်္ကာသီရိကပြောပါတယ်သိမ့်မကြသေးခင်ကအမေရိကန်ပြည်ထောင်စုကိုသာသနာပြုခီးစဉ်လာရောက်ခဲ့တဲ့ဒေါက်တာသင်္ကာသီရိကိုမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ညာ
ဒါတင်ကတိဗီတမီရောရဲ့ VUE Studio ထိလာပြီးတော့အခုလိုအချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ဥတင်ပါတယ်ခင်ဗျာ
ဆန်လေးရလည်းကျေးဇူးတင်ပါတယ်ဆန်လေးဒီမှာလာပြီးတော့ဆန်လေးရဲ့ knowledge တွေအတွေ့အကြုံတွေကိုပြောဆိုခွင့်ဖြေချခွင့်ပြုရတဲ့အတွက်ကျေးဇူးတင်ပါတယ်ဟု
တ်တယ်ပါခင်ဗျာဆရာလေးကအခုအမေရိကန်ပြည်တော်စုမှာလာပြီးတော့ဟိုသာသနာပြုတယ်လို့သိရပါတယ်ဆိုတော့ဆရာလေးဒီကိုလာရတဲ့ခရီးစဉ်ပေါ့နော်ဘယ်နေရာတွေကိုသွားပြီးတော့ဘယ်လိုနေရာတွေမှာဘယ်လိုသာသနာပြုအလုပ်တွေကိုလုပ်နေလဲဆိုတာကိုတပည့်တော်အရင်ဆုံးပြောပြပေးပါခင်ဗျာ
ဟုတ်ကဲ့ပါဆရာလေးကိုအိန္ဒိယနာကဆရာလေးရဲ့တကမတယောက်ကဆရာလေးကိုစပွန်ဆာပေးပြီးတော့နှစ်နှစ်တစ်ခါလို့ခေါ်ပါတယ်ခေါ်ပြီးတော့ဆန်လေးဒီတခါလာတာ၄ချိန်မြောက်ဖြစ်ပါပြီ။အဲသူကကျွန်တော်ဆန်လေးကို sketch ကိုလေးချဲဆွဲပေးတယ်။ဟိုတက္ကသိုလ်ရဲ့အန်နာဘတ်တက္ကသိုလ်လန်စင်တက္ကသိုလ်အဲ့လိုမျိုးသူတို့ဘာသာရေးနဲ့ဆိုင်တဲ့အသင်းဖွဲ့ပေါ့။အဲ့ဒီမှာဆန်လေးကိုဘုဒ္ဓဘာသာနဲ့ပတ်သက်ရေး၎င်းသူတို့နေ့စဉ်ဘဝတွေကိုဖြတ်တန်းခဲ့တဲ့ stress တွေဘယ်လိုဖြေဖြောက်မလဲဆိုတဲ့ mindfulness ကို focus လုပ်တဲ့နည်းလေးတွေပေါ့ပြီးရင် loving kindness ကိုဘယ်လိုနေ့စဉ်ဘဝမှာ apply လုပ်မလဲပေါ့အဲ့လိုလေးတွေကိုဆက်လေး sharing လုပ်ဖို့ရလာတာဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာဆရာလေးဆောဆောပြောလာတာဆရာလေးဒီလိုလာတာစတုတ္ထအချိန်မြောက
်ဟုတ်ကဲ့ပါ
ကျမဆရာဆိုတော့ပြီးခဲ့တဲ့အခေါက်တွေတော့ကလည်းအလားတူပဲဆရာလေးကဒီနိုင်အမေရိကန်မှာရှိတဲ့တက္ကသိုလ်တချို့မှာလာပြီးတော့ဒီလိုဆွဆွပြောသွားတဲ့အကြောင်းအရာပေါ့လေ
ဆို
တော့သာသနာဟိုဗုဒ္ဓဘာသာဆိုပေမဲ့လည်းအဓိကကလက်တွေ့ဘဝနဲ့ပတ်သက်ပြီးတော့ပြောတာလို့နားလည်ပါတယ်
ဟုတ်တယ်လက်တွေ့ဘဝသူတို့နေ့စဉ်ဘဝတွေမှာဖြတ်တန်းနေရတဲ့ဟိုပေါ့နော် struggle life လေးတွေမှာဟိုသူတို့ loving kindness နဲ့ဖြစ်လာတဲ့ stress တွေကိုဘယ်လို overcome လုပ်မလဲဆိုတာလေးတွေကိုတို့ဆယ်လေးက highlight လုပ်ပြီးတော့ပြောပါတယ်။တချို့တက္ကသိုလ်တွေကျတော့ကျောင်းသားလေးတွေကတက္ကသိုလ်ကျောင်းသားလေးတွေကျောင်းသူလေးတွေမေးတဲ့သူရဲ့ theory လေးလည်း position point ကနေဖြည့်ပေးရတာလေးတွေလည်းရှိပါတယ်။
အေးဗုဒ္ဓဘာသာရဲ့ဒါအခြေခံမေတ္တာတရားပွားများတဲ့နည်းလို့နားလည်ပါတယ်။နောက်တရားကျင့်ကြံတဲ့ကိစ္စတွေ
ဟုတ်ဟုတ်နေစဉ်ဘဝလေးမှာမေတ္တာတရားလေးတွေနဲ့ပေါ့နော်ဟိုသာဘရောသူတို့ရဲ့မိခွန်းတွေမူတည်လာပြောမယ်ဆိုရင်ဒေါသထွက်နေတဲ့လူတယောက်ကိုသူတို့ဘယ်လိုမေတ္တာပို့မလဲမပို့နိုင်ဘူးပေါ့နော်အဲဒါဆိုတာဆယ်လေးကပြောလိုက်တဲ့လမ်းကြောင်းကိုပေါ်တစင်ပေါ်အိမ်မပြောဘဲနဲ့ဒေါက်တာမေတ္တာစပို့မယ်ဆိုရင်ကိုအရင်အက်မိုင်ယာဖြစ်တဲ့လူကနေစပြီးပို့လိုက်ပါအိယာနဲ့တစင်တက်တက်ပြီးတော့ကိုရဲ့ဟိုပေါ့နော်မေတ္တာပွားနည်းကိုတဖြည်းဖြည်းနဲ့ချမ်းသာပါစေကျမ်းမာပါစေဘေးရန်ကင်းပါစေအဲ့ဒီလိုနဲ့တဖြည်းဖြည်းတွားရင်တွားရင်နဲ့အိမ်ရောက်သွားမယ်ရွာလေးမြို့လေးနဲ့ဒီကဘာတီရောက်သွားမယ်ဆိုတဲ့အနည်းလေးကိုပြောပြပါတယ်ဟုတ်ကဲ
့ဆရာလေးအခုလိုသာသနာပြုနေတာဘယ်လောက်ကြာပါပြီလဲခင်ဗျာ
ဆရာလေးဟိုတွားနေတာကတော့အမေရိကန်ကိုလာနေတာတော့2015 2019 2023ကိုလေးခါရှိပါပြီဟုတ်ကဲ့
အမေရိကန်မဟုတ်ဘဲနဲ့တခြားနိုင်ငံတွေရောဆရာလေးသွားပြစ်ပါသလားနောက်ဆရာလေးကိုယ်တိုင်ကိုဟိုနိုင်ငံခြားမှာပဲဟိုပညာသင်ထားတယ်ဆိုတာလည်းသိရတော့လေအဲ့ဒါလည်းပြောပြပါအောင်ဟု
တ်ကဲ့ဆရာလေး2008ကနေ2015ထိကတော့အိန္ဒိယပန်ဂျာဘီတက္ကသိုလ်ပတိယလာပေါ့ပန်ဂျာဘီနဲ့ပန်ဂျာဘီတက္ကသိုလ်ပတိယလာမြို့မှာအဲ့မှာ2008ကနေ15ထိမာစတာဘွဲ့နဲ့ PhD ဘွဲ့ကိုယူခဲ့ပါတယ်ဟုတ်ရောက်ခဲ့မှုတဲ့နိုင်ငံတွေကတော့ခုလိုသာသနာပြုရေးတော်လကောင်ဟိုပေါ့နော်လင်းတင်းတော်သွားတာတော့ဆယ်နိုင်ငံလောက်တော့ရှိပါတယ်ဟုတ်ကဲ့
ဒီမှာဖျားဆိုဆရာလေးကမြန်မာနိုင်ငံမှာရောဆရာလေးဒီဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ဘာတွေသာသနာပြုလုပ်ငန်းတွေလုပ်နေတာရှိပါသလဲဖျား
အာဟုတ်ကဲ့ခုလက်ရှိမှာတော့ဆရာလေးကကျွမ်းလာဗုဒ္ဓတက္ကသိုလ်မှာဆရာလေးပမောက္ခဖြစ်နေ BA ဒန်းနဲ့ MA ဒန်းရေကိုစာရေးပို့ချနေပါတယ်ဗုဒ္ဓစာပေတွေပြီးရင်နေပေါ်နိုင်ငံမှာ PhD လုပ်နေတဲ့တချို့ကျောင်းသားလေးတို့လည်း supervisor လုပ်ပေးနေပါတယ်ဟုတ်ကဲ့ပါ
ကျတော့ဆရာလေးကဒါဘယ်လိုပဲပြောပြောမြန်မာနိုင်ငံကနေပြီးတော့မှဒီနိုင်ငံဟိုဒီအမေရိကန်လိုပြီးတာအမေရိကန်ပြည်အောင်စုလိုနိုင်ငံတကြီးတစ်ခုကိုလာပြီးတော့သာသနာပြုနိုင်နေဆိုတာကဒီတပည့်တော်တို့မြန်မာပြည်ကဒီဆရာလေးတို့လိုလူတွေကတကယ်တော့ရှားပါတယ်အများကြီးမရှိပါဘူးဗျာကျတော့ဆရာလေးကိုယ်တိုင်ကအခုလိုမျိုးဒါဒီမှာမကြာလာပြီးတော့ဒီလိုသာသနာပြုရဲဆိုတာကဘယ်လောက်ထိဆရာလေးဒါကိုယ့်အတွက်အရေးကြီးတယ်လို့ယူဆပြီးတော့ဒီအလုပ်ကိုလုပ်ဖြစ်တယ်လို့လုပ်ဖြစ်တယ်ဆိုတာလည်းပြောပြပါခင်ဗျ
ဟုတ်ကဲ့ပါဆယ်လေးရဲ့ focus ကကျတော့ဆယ်လေးရဲ့ဟိုပေါ့နော် sentence တစ်ချောင်းချောင်းပဲဖြစ်ဖြစ်ဆယ်လေးရဲ့အကြံပေးဟိုလမ်းကြောင်းပေါ်မှာပဲဖြစ်သူတို့စိတ်ထဲကိုနှိဝန်သွားပြီးတော့ meditation ကိုစိတ်ကို mindfulness ရအောင်ယူတာပဲဖြစ်ဖြစ်စေသူတို့နေ့စဉ်ဘဝလေးတွေဖြတ်တန်းသွားတာပဲဖြစ်ဖြစ်စေနီးလေးကောင်းကောင်းလေးရသွားတယ်ဆိုရင်သူတို့ဘဝလေးတွေငြိမ်းချမ်းသွားတယ်ဆိုဆယ်လေးချိန်နှက်ပါတယ
်ဆိုတော့ဆယ်လေးအခုသာသနာပြုနေတဲ့စစောကပြောရတာမေတ္တာတရားပွားများတာလို့နောက်လူရဲ့စိတ်ကိုဟို
control
contain ချုပ်ပြီးတော့ပေါ့နော်ဒီလက်တွေ့နေ့စဉ်ဘဝကျင်းနေတဲ့နေရာမှာဘယ်လိုအကောင်းဆုံးဖြတ်တန်းမလဲဆိုတော့ပြောတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကဟိုအမေရိကန်ပြည်အောင်စုနိုင်ငံမျိုးမှာဆိုလူတွေက PC မတွေတင်ညာကြတယ်မြန်မာနိုင်ငံလည်းများပါတယ်လေဟိုလူတွေမှာတော့တတိကျေလည်ကြတဲ့အခါမှာတော့အမှုတွေကလည်းများကြတယ်ဆိုတဲ့အခါကျတော့ဆိုတော့အဲ့ဒါကိုလက်တွေ့အကျဆုံးနဲ့အကောင်းဆုံးဖြတ်သန်းဖို့ဆိုလို့ရှိရင်ဆရာလေးအနေနဲ့ဆရာလေးကသာသနာပြုနေတဲ့အလန်းစင်နဲ့ပဲပေါ့နော်ဘယ်လိုများအကျံပေးပြီးတော့ပြောပြနိုင်လဲဆရာလေ
းဆရာလေးကကျတော့ဟောမေတ္တာပို့နည်းရလည်းလွယ်ပါတယ်တတော်တွေအလုံးချမ်းသာကြပါလေချမ်းသာချမ်းသာဖို့တော့ကိုယ့်ရဲ့အမှန်ရအဖြစ်ဆုံးအမေနဲ့အဖေပေါ့နော်အမေချမ်းသာပါစေမေချမ်းသာပါစေဘေးရန်ကင်းပါစေအဲ့ဒီနည်းတူပဲဆရာလေးတို့မိုးလင်းလို့အိယာထားတယ်ပဲဖြစ်ဖြစ်အိယာဝန်ခံနည်းမှာပဲဖြစ်ဖြစ်ဟိုခန္ဓာကိုယ်ဘာဝင်လေထွက်လေလေးကိုပေါ့နော်ဝင်လေထွက်လေကိုပဲနာတိဖြာမှာစိတ်ကလေးထားပြီးတော့ဝင်သွားတယ်ထွက်သွားတယ်အဲ့ဒီမျိုးစိတ်ကိုစော့ချလိုက်ပြီးတော့အဲ့ဒီနည်းနဲ့လေ control လုပ်ပြီးတော့တနည်းကို5မိနစ်လောက်ပဲဖြစ်ဖြစ်စိတ်ကိုထိန်းသွားနိုင်မယ်ဆိုရင်နေ့စဉ် used to လေးဖြစ်သွားမယ်ဆိုရင်အဲ့ဒါကလေကိုယ့်ရဲ့ inner level ပေါ့စိတ်ပိုင်းစိတ်ရဲ့စွမ်းအားတွေထက်သွားမှာဖြစ်ပါတယ်အဲ့ဒီနည်းနဲ့လေကြော်ဖြတ်လို့ရပါတယ်လို့
ဆောက်ပြရဟုတ်ဒီသာသနာပြန့်ပွားရေးအတွက်ဆရာလေးနောက်ထပ်ကောဘာတွေလုပ်ဖို့စဉ်းစားထားတာရှိပါလဲ
ဆယ်လေးကကျတော့ပညာရေးလိုင်းကိုစိတ်ဝင်စားရဲဆိုတော့ဟိုဒီကိုတက်တဲ့ပ ရရှိထားတဲ့ပညာလေးနဲ့ပြန်ပြီးမျှဝေထားတာကိုကြောင့်မူကြောင့်သားလေးတွေ၅ယောက်ပဲဖြစ်ပါစေ၁၀ယောက်ပဲဖြစ်ပါစေပညာရေးတက်သွားပြီးတော့ကမ္ဘာအလယ်မှာသူတို့ရဲ့သာသနာပြုလုပ်ငန်းတွေသူတို့ဘဝနဲ့ဆက်ဖြတ်သားမှုတွေပညာပြည့်စုံသွားမယ်ဆိုဆရာလေးလိုချင်တဲ့ပီတိတစ်ခုဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာနောက်တစ်ခုကတော့မေးချင်တာဆရာလေးနေတဲ့ဒါနိုင်ငံရဲ့ချမှာလားရဲဆိုတော့ကိုမိခင်ဘာသာစကားလေးပြောရတာမဟုတ်ဘူးလေဒီလိုမျိုးပို့ချရဲဆိုတဲ့နေရာမှာဆိုတော့ဆရာလေးဒီလိုအခြေအနေထိရောက်အောင်ဘာတွေကြိုးပမ်းခဲ့ရလဲဆရာလေးရဲ့အားထုတ်မှုလေးတွေလည်းပြန်ပြီးတော့ညဝေကြိုးပြပါဗျ
ာဆန်လေးကငငယ်လေးကဟို16နှစ်တုန်းကဒီလိုရှင်ဖြစ်လာတာဆိုတော့အဲ့ဒီစကိုင်းသမိတ်ထုံးမှာနိုင်ငံသားတွေလာတယ်အခက်ကလေအဲ့ဆိုတော့ဆန်လေးကလိုက်ပြီးတော့ရှင်းပြရင်းနဲ့ broken ပေါ့နော်အရန် crisis ဖြစ်ခဲ့တာပါအဲ့လိုနီးနေပဲသူတို့ဆရာနေတင်ယူလိုက်ကိုကပေးလိုက်အဲ့ဒီနီးနေတစ်ခုဖြစ်ခဲ့ပြီးတော့ဟိုဗုဒ္ဓစာပေပြီးတော့ဟိုဟာပြီးတော့လိုက်ဆိုင်နေဆန်လေးတစ်ဖြည်းဖြည်းနဲ့I don't know myself. တဖြည်းဖြည်းနဲ့အဲ့ဒီမျိုးဖြစ်လာခဲ့တယ်လို့ပဲပြောပြရစေ။ကျေးဇူးရှိကြတဲ့ဆရာသမားရဲ့ညွန်ပြချက်တွေပဲဆက်လို့အများကြီးခံယူခဲ့ရပါတယ်။ဟုတ်ကဲ့
။ဒီလိုနိုင်ငံရဲ့ခြားတီလာဖို့မှာရောဆရာကြီးအခက်အခဲကြုံခဲ့ရတာရောရှိပါလားခင်ဗျာ
။ဟုတ်ကဲ့ဒီလိုပါပဲ။အခုလည်းလင်းလည်းမကုတ်ကျွေးဖြတ်ခဲ့တယ်ဟောအထင်ကြီးပါနဲ့
။ကဲပါခင
်ဗျာ။ကြံကြိုင်ပေးမှာ
။ဆိုတော့ဒီလိုအခုဆရာလေးပြောလို့ဆိုတာလေလက်မှတ်တော့အကျွေးနဲ့လာပြီးတော့လာရတယ်ခက်ခဲရရှိတယ်ဆိုတော့ဒီလိုခက်ခဲကြားရတာဒီသာသနာပြုဖို့ကဆရာလေးအတွက်ဘယ်လောက်များအရေးကြီးပါလဲဗျာ
အရေးကြီးတဲ့ပြောရမှာပေါ့နော်ကိုယ့်ရဲ့မြတ်စွာဘုရားရဲ့သာသနာကိုယ့်ရဲ့ပါရမီလည်းပါတယ် talent လည်းနည်းနည်းရှိတဲ့ကြောင့်မို့သွားပြီးရမယ်အခွင့်အရေးလည်းရှိတဲ့အခါကျတော့ဆရာလေးသွားရတာဦးလည်းဂျင်းနဲ့နှစ်သိမ့်ဖြစ်တယ်သွားလို့ရလာတဲ့သူတို့ဘက်က respect ကိုလည်းဆရာလေး appreciate ဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ဆရာလေးဒီဟာကိုตั๋วชินเลยป่ะเนาะนอกแต่อควินရှင်ตั๋วป่าวมั้ยป่ะไอ้เหล่านี้เนี่ยပဲเฉยเลยโหตรุเยตักแกก็เลยยောက်เสียชินเลยตรุเยพวกอะไรนี่ชั้นเสียชินเลยโหมีดิเทชั่นนี่ဖြစ်ပြီးတော့ไมโฟเนสนี่ရသွားတာလည်းဖြစ်เสียชินเลยไอ้นี้เนี่ยပဲเฉยจินတ်တာပါကိုတွက်ก็ဆိုတော့ဟိုပြီးလိုက်ရတယ်ပီတိကိုတဘောကြတယ်နော်ဆရာလေးတို့ငယ်ငယ်တုန်းကဆိုတာတွေကအိမ်မထဲမှာတော့မခဲရဘူးအကြောင်းတရားတွေကိုအရှိရှိအပြုခဲ့တဲ့စေတနာဖြူစင်မှုလေးတွေကဒါတွေအကြောင်းဆက်ဆက်သွားတာပေါ့အဲ့လိုမျိုးလေးတွေနဲ့ပဲသူတို့လည်းရှေ့ကောင်းကောင်းသွားပြီးနောက်တည်ပြန်ကောင်းသွားစေခြင်းနဲ့ဆန္ဒရရှိတာပါဟုတ်ကဲ့ပါ
ဆရာလေးတပီတော်တို့ရဲ့ view ဒါ studio ရုံးတဲ့ ठी ကိုလာပြီးတော့အချိန်ပေးပြီးတော့အခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာလေးကလည်းအားလုံးကိုမေတ္တာပို့ပါတယ် BOE Wine Order အားလုံးကိုလည်းဆရာလေးထူးကျေးဇူးတင်ပါတယ် BOE Wine Order လို့လည်းအထူးတကားကဘာကြီးအားလုံးနဲ့ကျမ်းမှချမ်းသာငြိမ်းချမ်းပြည့်မြတ်တာတရားရည်နဲ့တတိတရားရည်နဲ့ဖြတ်သန်းနိုင်ကြပါစေလို့လူရပန်းနိုင်နဲ့ရပါစေလို့ဆုတောင်းအပ်ပါသည်
မကင်ပြူတွေးတင်ဆက်ခဲ့တာပါဗျာအခုတော့တုတ္တဆွန်နဲ့အမေရိကန်တခွင်အစီအစဉ်မှာပင်လယ်ကမ်းရိုးတန်းရေတိုက်စားတာတွေကိုကာဝေးဖို့တနာကြောက်တန်းတုဖန်တီးထားတာပြစ်ဒဏ်ခံနေရတဲ့ဆေးကြောက်သုံးဆွဲသူတွေကိုသမ္မတကပြန်လွှတ်ပေးလိုက်ပေမဲ့လည်းဒီတဲ့ပိုအခွင့်အရေးပေးဖို့တောင်းဆိုနေကြတာရွှေဖြုံသီးအထွက်တိုးအောင်ဘလို့စိုက်ပျိုးသလဲစတာတွေကိုကုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ပင်လယ်သမုဒ္ဒရာရေမြင့်နှင့်ပင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်လျှောက်ရေတိုက်စားခံရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအရေးပြောတာကနေအခုလိုပင်လယ်ရေမြင့်နှင့်ပင်မြင့်တက်လာတာဟာခုခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေဒိန်းတပန်တွေမဆောက်ဘဲသဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမာကောင်လေးတွေခူနာဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးတံတန်းတန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါအဲ့ဒီမှာအခွန်ပါတဲ့ပင်လယ်တရဝါမျိုးစုံခူအောင်နေထိုင်တာကြောင့်တန်နာကြောက်တန်းရှားပါနေတဲ့ဒီသားကတရဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ်
Traditionally eroding shorelines you place hard structure.
ဘုရုံကကန်ဆက်တရှောက်ကမ်းမပြူတာတွေရအောင်လို့ကြောက်တုံးအတားဆီးအကာရံတွေချထားလေးရှိပါတယ်။အခုတော့အဲ့ဒီနီလန်းတွေမတုံးတော့ပဲလေတဘာဝနဲ့အနီးဆက်ဆိုးနီလန်းတွေတုံးပြီးတော့ဆောင်ရည်နေပါတယ်။ဘောလုံးပုံစံလူလုံးတန်နာကြောက်တန်းတွေကအဲ့ဒီလိုအချက်ကိုဖြည့်ဆွတ်ပေးပါတယ်။
ရင်းနှီးသရဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်သန်ရဝန်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်တန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်။ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်တန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပါ
။ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကားလည်း50လောက်ကိုပြန်တန့်ပေးပါတယ်။ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးသလိုရေစိုးရင်းညွတ်တွေကိုလည်းပြန်တန့်ပေးနေတာပါ
။ရင်းနှီးပင်ရှိတွေဟာကံယူရန်ဒါဆမှုအပါဝင်ပင်လယ်ရေသရဝါရီရှင်သန်ကြီးပင်ရဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကောက်အွယ်ပေးထားပါတယ်ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အချိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောင်ကျန်းမြေပို့ထူလာစေပါတယ
် Yes so the more eel grass sits in the bay
ရင်းနှီးပင်တွေရေအောင်မှာရှိနေသမျှကေယိုလန်တိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါလိမ့်ဘယ်လိုအပင်မျိုးပဲဖြစ်ဖြစ်အကမ်းပါတိုက်စားတာတွေမဖြစ်အောင်လို့အကောက်အွယ်ပေးပါလိမ့်ဒီရင်းကြီးပင်တွေဟာငားတွေငှက်တွေအစားလေးဖြစ်ပါတယ
်ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကောက်အွယ်ပေးစီမံကိန်းကနေအခုလိုသန္တာကြောက်တန်းတူတွေကိုဒသမ1အေကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်3အေကလောက်အထိတိုးချဲ့လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာစီဇန်လဝယ်တွေ့ရှိတာကြောင့်ဆိုပြီးဖန်စီခံထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှူရှားသူတွေကထောက်ပြကြပါတယ်။စီဇန်မှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေလည်းဒီလုပ်ငန်းလုပ်ကင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်စားချင်းချိန်နှံစွာမရှိသူတွေနဲ့ဘာကူမှတွက်ချက်စဉ်စားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုတည်လာကြတာပါ။တခြားပြည်နယ်တွေကိုစေးကြောက်ရောင်းဝယ်ဖြန့်ဖြူးသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်ဆင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဘာဖြစ်လာမလဲဆိုတာကိုမစဉ်းစားဘဲနဲ့ကိုလာလာကိုဗန်စီရဲမှာငွေတွေသွင်းခဲ့ပါတယ်။ကျမကစေးကြောင့်အလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပြင်းလာတာပါ
။2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကပ်တိုက်တွန်းရာကနေဒီစေးကြောင့်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်ရုံးကတော့စေးကြောင့်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖန်ဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်။2013ခုနှစ်ရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖန်ဆီးတာကိုခံပြီးနောက်သူ့ပေါ်ဖန်ရန်ထုတ်ထားတာကိုတိလိုက်တာဝါအဲ့နောက်စေးကြောင့်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
်။ It did not go far enough and for me it was a slap.
ကျမတို့တော်တော်ကိုမတရားဘူးလို့ခံစားရပါတယ်။ထောင်ဒဏ်10နှစ်15နှစ်ကြာနေတဲ့တခြားမျိုးသွေးတွေနဲ့ထောင်ထဲမှာ9နှစ်လောက်နေခဲ့ရတာပါ။ခုခါမှာတော့စေးကြောင့်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်။တကယ်လို့သာဒီချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကြုံမရဖြစ်မိပါပါ
။ခုကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမစ္စစ်ဆီယိုရီကလာဂရီကပြောထားတဲ့အတိုင်းစေးကြောင့်သုံးဆွဲတာကြောင့်ထောင်ထဲချက်မှတ်ခံသူတွေကိုလူငင်းချက်တာကွင့်ပေးလိုက်ပါတယ်။အဲ့ဒီတွေဟာစေးကြောင့်သုံးလို့ဆိုပြီးတော့ရာဇဝမှုကျူးလွန်တဲ့နောက်ကျောင်းရာဇဝမှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာ၊ရေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ချိန်အခွင့်အရေးတည့်ရပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါ။ဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှာလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲစေးကြောင့်အနေချင်းလက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါဘ
ူးစေးကြောင့်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာဝင်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူနိုင်ရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပ
ါလက်ချက်ပဲဟာ2019ခုနှစ်အချင်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်ဒါပေမဲ့လည်းခုကသမရရဲ့အမိန့်ကြောင့်လူတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုဆိုပါတယ်အခုလိုလွတ်ပေးလိုက်တာဟာဒဏ္ဍာရီချေလန်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာကမ္ဘာ့တင်ပို့တဲ့ရွှေပြုံသီးစစ်သူဘူ85ရာခိုင်နှုန်းလောက်အတွဲရွှေပြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါခုခါစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးရေးအခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်တံငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြားစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ်
on eight there's a male and a female
ဘာမှလည်းအဖိုးမရှိပြီးပြားတွေကဝက်မုံတွေကိုကူးလူးတယ်ဆောင်ပေးပါတယ်ဝက်မုံတွေကူးပေးရင်ရွှေဖြုံသေးလည်းအထွက်တိုးပါတယ
်နှစ်ပေါင်း150တက်တန်းရှိပြီးဖြစ်တဲ့ Libis Sitobu Company က site ခင်းနေမှာမြေစီလွှာတွေပိုကောင်းလာအောင်အတွက် site ပြိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီ company ကနေ Illinois ပြည်နယ်အတွင်းမြစ်စင်ရွှေဖြုံသေးတန်ချိန်3,000လောက်ထွက်ပါတယ
်3 years I've been raising
လုံးခဲ့တဲ့3နှစ်အတွင်းဧက200လောက်ရွှေဖြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ
်ဒီ season ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါ American ပြည်ထောင်စုကထွက်တဲ့ carbonic oxide ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
ကိုအောင်တင်ဆက်ခဲ့တာဖြစ်ပါတယ်ဗျာအခုထုတ်လွှင့်ချက်တွေကို VOA Facebook နဲ့ YouTube မှာပြိုင်နေကြည့်ရင်လဲကို့အပြင်သဘောထားတွေကိုမှတ်ချက်ပြုနိုင်ပါတယ်ဗျာတက်တရှင်ရဲ့အမြင်တွေကိုအကြံပြုချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုတော့မြမကလေးတိုင်းအတွက်ရွေးရှားပညာသင်ကြားရေးနည်းပညာအကြောင်းကိုကြည့်အောင်ပါဗျာမြမကလေးငယ်တိုင်းအထူးသဖြင့်အများနည်းတူအတန်းပညာသင်ခွင့်မရသူတွေအင်တာနက်ရဖို့ခက်ခဲတဲ့ဝေးလံခေါင်ဖျားဒေသကကလေးငယ်တွေအင်တာနက်သုံးစရာမလိုဘဲဒီဂျစ်တယ်နည်းပညာကိုသုံးနိုင်အောင်လုပ်ထားတဲ့ Mimi Box ပါဝင်တဲ့ပစ္စည်းတွေအသုံးပြုနေတွေကိုတီထွင်သူဦးတင်မောင်မောင်အေးကရှင်းပြထားပါတယ်။ဒေါက်ခင်မျိုးသက်ကဒီတစ်ပတ်သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ပြထားပါတယ်ညာ
။ Internet ရဖို့ခက်ခဲတာကြောင့်လိလာသင်ယူဖို့မလွယ်ပဲဖြစ်နေတဲ့လူငယ်လေးတွေအတွက်တီထွင်ထားတဲ့ Mimi တက်တာလေးမှာအဓိကပစ္စည်းသုံးမျိုးပဲပါတယ်လို့တီထွန်သူဦးတမမောင်အေးကပြောပါတယ
်ဟုတ်ကဲ့ပို့မာမီပေါ့စ်မှာအဓိကပါတဲ့ဟိုပစ္စည်းကလေးရာတွေရတော့အဓိကတော့သုံးမျိုးပဲရှိမှာပေါ့နော်ဒီ raspberry pi လို့ခေါ်တဲ့ကွန်ပျူတာသီးသန်းလေးတွေအခုဒီမှာကျွန်တော်ဒီမှာရှိတယ်လို့ပြောတာကတော့သူဘူးလေးပေါ့နော်ဘူးလေးနဲ့ကွန်ပျူတာကတော့တော့လည်းသီးသန်းလေးပဲလက်ဖွားစာတော့လည်းရှိတယ်ဒါလည်း raspberry pi လို့ခေါ်တဲ့ foundation ပေါ့နော် UK မှာရှိတဲ့ foundation ကနေပြီးတော့ဟိုစတင်တည်ထွင်ခဲ့တာ2013လောက်တည်းရနော်2013လောက်တည်းရဟိုတစ်နှစ်တစ်နှစ်မှာသူက version တစ်တစ်ထွက်ထွက်လာပြီးအခု version 5ကိုရောက်ပြီနော် pi 5 solution ရင်ကျွန်တော်လက်ရှိမှာဒီဟို desktop computer တွေနဲ့ဆို i5 နဲ့တွားပြီးတော့ဒီသူ့ရဲ့ဘယ်လိုပြောမလဲဒီ
စွမ်းရည
်လုံနိုင်တဲ့စွမ်းရည်ကညီမျှပါတယ်ဟို speed or processing power ပြီးလို့ရှိရင်ခုနကပေါ့နော်ဂျန်နဲ့ပါလာတဲ့ bluetooth တွေ usb တွေပြီးလို့ရှိရင်ခုနကပြောတဲ့ဒီ ram တွေပါတယ်ဆိုလို့ရှိရင်လည်းတော့ 8GB ram တော့ပါတယ်ပြီးလို့ရှိရင်ဒီ processor ဆိုလို့ရှိရင် 2.4GHz ဆိုတော့တကယ်ကို computer အကြီးကြီးတစ်လုံးစာနဲ့တွားပြီးတော့ညီပါတယ်အဲ့တော့အဓိကပါတဲ့ mini box မှာပါတဲ့ components ကဒီကောင်လေးကဒါ computer လေးပါပဲနော်ဒီ raspberry pi လို့ခေါ်တာပေါ့နော်
Raspberry Pi ပါနော်ဟုတ်ကဲ့နောက်တစ်ခ
ုပါဒါလေးနဲ့ကျွန်တော်တို့က hard drive ကြတော့ကျွန်တော်တို့ဒီမှာ SD card ပေါ့နော် micro SD card လေးရှိအခုဆိုလို့ရှိရင်ဒါအခုကျွန်တော်လက်ထက်မှာခိုင်ရဆို 256GB ပေါ့နော်အခုဆိုလို့ရှိရင်သူက 1TB တရားမှာထွက်နေပြီအဲ့တော့ဒါလေးကိုကျွန်တော်တို့က hard drive အနေနဲ့သုံးလိုက်တယ်ပြီးလို့ရှိရင်ဒီမှာအောက်မှာ Raspberry Pi နဲ့မှာ hard drive ကိုထည့်လိုက်တယ်ပြီးတော့ကျွန်တော်တို့ဒီမှာအခုရှိတဲ့ router ပေါ့ mini router လေးနဲ့ကျွန်တော်တို့ကချိန်လိုက်တော့ဘယ်လိုဖြစ်သွားလဲဆိုတော့ router လေးကတော့ဒါတေးသေးလေးပဲဒါလေးလည်း mini router လေးပဲလက်စုပ်စာတော့ပဲရှိမယ်ဒီကောင်လေးက wifi ထုတ်ပေးတာပေါ့ wifi ထုတ်ပေးတဲ့အခါကျတော့သူကပြင်ဆင်သွားလဲဆိုတော့ internet ကိုဟိုချိတ်ဆရာမလိုပဲနဲ့ဒီ router လေးကထွက်လာတဲ့ wifi ကိုကျွန်တော်တို့ကျောင်းသူကျောင်းသားတွေကနေရာမရွေးချိန်မရွေးဟိုသူတို့ phone တွေ tablet တွေနဲ့ချိတ်ပြီးတော့ဒီ pi ထဲမှာကျွန်တော်တို့တင်ထားတဲ့လေလာသင်ယူမှု platform ပေါ့နော် learning platform တစ်ခုလုံးအဲ့ထဲမှာလည်းခုနကဗီဒီယိုဖိုင်တွေပါတယ်ကျွန်တော်တို့ဒီအခြေခံစာတမ်းပြောင်းရေးနဲ့ပတ်သက်တဲ့သင်ခန်းစာတွေပါတယ်ပြီးလို့ရှိရင် e-books တွေပါတယ် education ပညာရေးနဲ့ပတ်သက်တဲ့ games တွေပါတယ်အများကြီးပဲ 256GB ဆိုတော့နည်းတဲ့ဟို data တွေမဟုတ်ဘူးနော်အဲ့တော့တို့အချိန်မြွေးမှာတို့အားတဲ့အချိန်မှာတို့ phone တွေနဲ့တို့ tablet တွေနဲ့ချိန်ပြီးတော့လေလာသင်ယူနေကြတာပေါ့နော်ဒါကိုကျွန်တော်တို့2018လောက်တည်းကကျွန်တော်စပြီးတော့သုံးခဲ့ကြတာအခုနောက်ပိုင်းတော့တော်တော်လေးတော့လှုပ်ဖြစ်နေပြီ
အခုလိုနေရာမရွေးအချိန်မရွေးအင်တာနက်ကိုသုံးတဲ့အခါမှာအခက်အခဲတွေရှိနိုင်ပါသလား
ဒီ raspberry pi ပေါ့နော် mini box ထဲမှာထည့်ထားတဲ့ဟိုပါပေါ့လေဒီ software တွေကလည်းကျွန်တော်တို့ကဟိုပါလေပေါ့ open source တွေသုံးလာတာ သူရဲ့ operating system ကစ Raspberry Pi operating system ဆိုတဲ့ဟာကလည်းသူက open source ဒီ computer အတွက်ကိုပဲတမင်တကာရေးထားတဲ့ operating system ဖြစ်တဲ့အတွက်သူကတော်တော်လက်ရှိရပေါ်ပေါ်ရှိရပြီးလို့ရှိရင်ကျွန်တော်တို့သုံးနေတဲ့ဒီ web server တို့ပြီးလို့ရှိရင်ဒီ database ဆိုဆိုရင် apache တို့ mysql တို့ဆိုတဲ့ဟာကဘယ်လိုမဆိုအလကားသုံးခွင့်ပေးထားတဲ့ software တွေပေါ့နော်ခုလိုမျိုး company ကြီးတွေကနေပြီးတော့ထုတ်ထားတဲ့ software တွေမဟုတ်တဲ့အတွက်ကျွန်တော်တို့ကလာစင်ကြေးလဲပေးကြမလို့ဘူးပြီးလို့ရှိရင် virus တွေပါလေကြိုက်မှာလဲမစိုးရင်ရဘူးပေါ့နော်ပြီးရင်ဒီပေါ်မှာတင်ထားတဲ့ software တွေကလည်း open source တွေပေါ့နော် LibreOffice တို့ general open source တွေဖြစ်တဲ့အတွက်ကျွန်တော်တို့ကျောင်းသူကျောင်းသားတွေကကျွန်တော်တို့ခုလိုမျိုးကျောင်းပြပါဟိုဘယ်လိုပြောမလဲတင်ကြားပို့ချပေးနေတဲ့ဟိုဒီအရက်ဖက် local ဖွဲ့စည်းတွေအတွက်ကောငွေကြေးပိုင်းအများကြီးပူစရာတော့မလိုဘူးပေါ့နော
်အခုဦးတင်မောင်ရင်ရှင်းပြသွားတဲ့ဟိုပစ္စည်းပေါ့နော်အဲ့ဒါနဲ့ mummy box ရှင်းမှာထည့်သုံးမယ်ဆိုတော့ mummy box ကိုတုံးတာလေးပြောပြပေးပ
ါဟုတ်ကဲ့ဆရာခုနကပြသွားတဲ့ပစ္စည်းလေးတွေကိုကျွန်တော်တို့ကဤပညာသုံးပြီးတော့ပေါ့နော်ပြန်ပြီးတော့ချိတ်ဆက်ဖို့တော့လုပ်ရတာပေါ့ခုန Raspberry Pi ကတော့ဟိုတကဘာလုံးမှာသူ့ကိုဒီတိုင်းပဲသုံးကြတယ်အဲ့တော့ကျွန်တော်တို့ Raspberry Pi ရဲ့ခုန router ရဲ့ micro SD card တွေကိုပေါင်းပြီးတော့ဒီနောက်ပိုင်းကဒီ software တွေနည်းနည်းပါးပါးပြန်ပြီးတော့ရေးရတယ်ပြန်ချိတ်ဆက်မှုတွေလုပ်ရတာပေါ့နော်ကိုယ့်အတွက်ဓာတ်တွေအကုန်လုံးချိတ်ဆက်ပြီးတော့အသုံးပြုနိုင်အောင်ပြီးလို့ရှိရင် wifi ထွက်ဖို့လည်းကျွန်တော်တို့ကလုပ်ရတာအဲ့ဒါတွေကတော့ကျွန်တော်တို့ခုနပြောသွားတဲ့ဒီသူ့ပါလာတဲ့ Raspberry Pi operating system ကိုသုံးတယ်ပြီးလို့ရှိရင်ခုန Apache တို့ MySQL တို့ PHP တို့ဆိုတဲ့ခုန open source ဒီ web server application နဲ့ database တွေကိုကျွန်တော်တို့သုံးပြီးတော့ဟိုဒီ mummy box ဒီပေါ့နော် mummy box ဒီဖြစ်အောင်လုပ်ရတာအဲ့တော့ဒီ box တွေကခုနပြောတဲ့ hardware တွေပေါင်းပြီးတော့ခုနပြောတဲ့ software တွေနဲ့ကျွန်တော်တို့ကချိတ်ဆက်ပြီးတော့အာဟိုဘယ်လိုပြောမလဲဟိုပြုပြင်လိုက်တဲ့ပြင်ဆင်လိုက်တဲ့ခါကျတော့ခုဒါဆိုလို့ရှိရင်ဒါဟိုဖြစ်သွားတော့ဆင်မလဲဒါဆိုဒါအစင်းသစ်ဖြစ်သွားတဲ့ box တွေပေါ့ခုနပစ္စည်းလေးကိုကျွန်တော်တို့ဒီတက်သားမှုလေးပဲကျွန်တော်တို့ဒါမြန်မာနိုင်ငံကလုပ်တဲ့တက်သားမှုလေးပဲ sliding door လေးနဲ့ပေါ့နော်ဒီမှာသူရဲ့ sliding door လေးပါတယ်အဲ့တော့အဲ့ဒါလေးနောက်မှချိတ်တဲ့ဟာလေးပါလေနိုင်ငံလေးပါလေးမှာချိတ်ထားလို့ရတယ်စာတင်ကြောင်းတွေရောအဲ့လိုမျိုးအစီအပြေနေမှာအဲ့တော့ခုနကပစ္စည်းလေးကိုကျွန်တော်တို့ကစနစ်ကြလေးနဲ့ထည့်ပြီးတော့ပိတ်လိုက်ပြီးတော့တင်ထားလိုက်ရင်အနီးနားမှာပတ်ဝန်းကျင်မှာရှိတဲ့အကြောင်းသူအကြောင်းသားတွေပေါ့နော်အခုဒီကျွန်တော်တို့ဒီ router ဒီ mini router လေးကိုသုံးမယ်ဆိုရင်တော့သူကစာတင်ကန်းတစ်ခန်းစာကောင်းကောင်းလောက်တယ်စာတင်ကန်းတစ်ခန်းမှာရှိတဲ့အကြောင်းသူအကြောင်းသားတွေအကုန်လုံးချိတ်ဆက်ပြီးတော့တစ်ပြိုင်တည်းမှာလေ့လာသင်ယူလို့ရတယ်ဒီတော့ကျွန်တော်တို့ router အကြီးကြီးတွေနဲ့ကျွန်တော်တို့ချိန်မယ်ဆိုရင်တော့ဥမာအကြောင်းသူအကြောင်းသား100-150လောက်တပြိုင်တည်းမှာချိန်လို့ရတယ်ပြီးလို့ရှင်သူ့ရဲ့ wifi range ကလည်းကျယ်ပြန့်သွားတာပေါ့စာတင်ကြောင်းအကြောင်းတိုင်းမဟုတ်ပါဘူးဟိုစာတင်ကန်းတစ်ခန်းတိုင်းမဟုတ်တော့ဘဲနဲ့စာတင်ကြောင်းတစ်ကြောင်းလုံးတောင်းမှကျွန်တော်တို့ဘာလို့ကျယ်ပြန့်အောင်လုပ်နေတယ်ပေါ့နော်ဒီ mummy box စလုံးထဲနေပေါ့နော်အဲ့လိုမျိုးပုံစံနဲ့ကျွန်တော်တို့ပေါင်းဆက်ပြီးတော့ဟို mummy box လေးတွေကိုလုပ်ထားပါလိမ့်စင်ပ
ါဦးတင်မမောင်ရင်းရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းပတ်တဲ့သိပ္ပံနဲ့ဉာဏ်ပညာအခမ်းအနားကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင
်။ View ရဲ့အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ View မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
VOA ရဲ့အစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို bamis.voanews.com နဲ့ VOA Burmese Facebook YouTube စာမျက်နှာတွေမှာအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
2021ခုနှစ် February လမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရကိုစစ်တပ်ကဖြုတ်ချပြီးနောက်မှာမြန်မာနိုင်ငံဟာအကြမ်းဖက်မှုကြီးရက်ထဲကြားရောက်ခဲ့ရပါတယ်စစ်တပ်ဟာဂျင်းညက်နဲ့ဆလပ်ပြွဲတွေကိုရဲရဲဆက်ဆက်ဖြုတ်ခွင်းနှိမ်နှင်းခဲ့ပြီးအနာသိမ့်မှုကိုစန့်ကျင်သူတွေကိုနှုတ်ပိတ်ဖို့ရှင်းထုတ်နိုင်မှုကြိုးပမ်းခဲ့ပါတယ်အဲ့ဒီနောက်မှာတော့လက်နက်ကင်တော်လိုင်းရဲ့အဖွဲ့အမြောက်များနိုင်ငံအနှံ့ပေါ်ပေါက်လာပါတယ်စစ်တပ်ကအနာသိမ့်ပြီးမကြာခင်မှာပဲအာဆီယံခေါင်းဆောင်တွေနဲ့မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မွေးမင်းအောင်လှိုင်တို့ဟာအချက်၅ချက်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်တွေကကျန်းဖက်မှုတွေချက်ချင်းရပ်ရည်အစုအဖွဲ့အသီးသီးကြားတွဲဆုံဆွေးနွေးရေးအာဆီယံရဲ့လူသားချင်းစာနာထောက်ထားမှုအကူအညီခွင့်ပြုရေးအာဆီယံအထူးတန်တမန်တူခန့်ချင်းနဲ့အဲ့ဒီအထူးတန်တမန်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအစုအဖွဲ့အားလုံးနဲ့ ထွက်ဆောင်ခွင့်ပြုဖို့တွေပါဝင်ပါတယ်ဒါပေမဲ့ငင်းချမ်းရေးကိုတော့မတီးဆောက်နိုင်ခဲ့ပါဘူးကဘာတဝမ်းကလက်နက်ကင်ပဋိပက္ခတွေကိုစောင့်ကြည့်နေတဲ့အကျိုးမြတ်မဲ့အဖွဲ့တစ်ခုဖြစ်တဲ့ Action on Armed Violence အဖွဲ့ရဲ့မှတ်တမ်းတွေအရ2023ခုနှစ်ထဲမှာမြန်မာစစ်တပ်ဟာနိုင်ငံအတွင်းတိုက်ခိုက်မှုပေါင်း436ကြိမ်ပြုလုပ်ခဲ့ပြီးလူပေါင်း 2,000 ကျော်တပ်ဖြတ်ခဲ့ပါတယ်အခု2024နှစ်သက်ကိုလည်းအလားတူတပ်ဖြတ်မှုတွေနဲ့စတင်ခဲ့ပါတယ်ဇန်နဝါရီ9ရက်နေ့နံနက်ပိုင်းမှာစစ်နာသိမ်းမှုကိုစတင်တော်လှန်နေတဲ့အင်အားစုတွေထိ ंछ ုပ်ထားတဲ့စကိုင်းတိုင်းတမှုခရိုင်ခန့်ပတ်မြို့အနီးကကနန်စံပြကြီးရွာမှာလေကြောင်းတိုက်ခိုက်ခဲ့လို့ခရိယံဖျားเจ้าနဲ့စာသင်ကျောင်းအနီးဘုံတွေထိမှန်ခဲ့ပါတယ်လူခွင့်ရေးအဖွဲ့တွေနဲ့ဒေသခံတွေရဲ့ပြောကြားချက်အရကလေး9ဦးအပါအဝင်အနည်းဆုံးလူ18ဦးသေဆုံးခဲ့ပြီးလူ20ခန့်ဒဏ်ရာရခဲ့ပါတယ်ဇန်နဝါရီ9ရက်နေ့ကနန်ရွာလေကြောင်းတိုက်ခိုက်မှုကိုအမေရိကန်ပြည်ထောင်စုကပြင်းပြထန်ထန်ရှုတ်ချကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးLinda Thomas Greenfield ကစာရေးသားထုတ်ပြန်ခဲ့ပါတယ်အကြမ်းဖက်မှုကိုပုံစံမျိုးစုံနဲ့ကျူးလွန်နေတဲ့အလုံးကိုရပ်တန့်ဖို့မတရားဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့အဟံတားမရှိလူသားချင်းစာနာမှုအကူအညီတွေဝင်ရောက်ခွင့်ပြုဖို့နဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီလိုလားချက်ကိုလေးစားလိုက်နာဖို့မြန်မာအာဏာသိမ်းစစ်တပ်ကိုထက်လောင်းတောင်းဆိုပါတယ်ရပ်သားတွေကိုအကာအကွယ်ပေးတာအပါအဝင်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုစစ်အစိုးရအနေနဲ့လေးစားလိုက်နာရပါမယ်လို့တမ်မတ်ကြီးသောမတ်ဂရင်းဖစ်ကပြောပါတယ်မြန်မာနိုင်ငံမှာစစ်မှန်ပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုမြင့်တင်နိုင်ဖို့ငြိမ်းချမ်းရေးလူ့အခွင့်အရေးနဲ့အားလုံးပါဝင်နိုင်တဲ့ဆွေးနွေးမှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံအားပေးသွားမယ်လို့လည်းတမ်မတ်ကြီးကပြောပါတယ်စစ်တပ်ကအနာသိမ့်ပြီးဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖျောက်ချခဲ့တာသုံးနှစ်နီးပါးကြာတဲ့အချိန်မှာမြန်မာပြည်သူတွေဟာကျမတို့အားလုံးရဲ့ပံ့ပိုးထောက်ခံအားပေးကူညီမှုတွေကိုငတ်လင့်နေကြပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာအရေးကိုပုံပုံနှစ်တင်ထုတ်ဖော်တောင်းဆိုဖို့တွေရိုးနေပါတယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးသောမတ်ဂရင်းဖီကပြောပါတယ်
အမေရိကန်ဆိုရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ခဲ့တာကအမေရိကန်အစိုးရရဲ့အာဘော်ဖြစ်ပြီး VOA အာဘော်မဟုတ်ကြောင်းသိစေရပါတယ်ခင်ဗျာအခုတော့ကြမ်းနေတဲ့အချိန်အတွင်းမှာဒီမနေ့အတွက်ထိတ်တန့်သတင်းချင်းတွေကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာယူကရိန်းရဲ့အဝေးထိန်း drone နဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်တောက်ကြနေမှာရုရှားရဲ့အနောက်ပိုင်း Brands ဒေသကရင်းနှံသွလောင်ကန်ကြီးမီးလောင်ကျွမ်းခဲ့ရပါတယ်ဒါဟာရုရှားချွတ်ချွတ်စစ်စတင်တဲ့နှစ်နှစ်နီးပါးကာလအတွင်းရုရှားပိုင်နဲ့တွင်ပိုင်းကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်တခါယူကရိန်းကိုရုရှားချူချော်မှုကြောင့်ဒေသရင်းလုံခြုံရေးကိုစိုးရိမ်လာတဲ့ Baltic Pinlen ခွေ၃နိုင်ငံဟာသူတို့နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ Belarus နဲ့ Russia နယ်စပ်တွေမှာခုခံကာကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေစတင်ဖို့တောက်ကြနေမှာသဘောတူလိုက်ကြပါတယ်။ Russia ဟာ Ukraine ကိုအောင်နိုင်သွားရင် Baltic ဒေသတွင်းစစ်ရေးချင်းချောက်မှုတွေကိုခုခံဖို့ရည်ရွယ်တာဖြစ်ပါတယ်။ America ရဲ့ပြည်နယ်အများစုမှာတော့အခုတစ်ပတ်ထဲမှာနှစ်မုံနိုင်တွေတိုက်ခိုက်နေပြီး၃ရောက်အပူချိန်ချဆင်းနေပါတယ်။ပြင်းထန်တဲ့ရာသီဥတုကြောင့်တပတ်အတွင်းမှာနိုင်ငံတော်ဝန်သေဆုံးသူ40ကျော်ရှိနေပြီးတက်နစီပြည်နယ်တစ်ခုတည်းမှာလည်းအနည်းဆုံး14ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။မိုးဒန်နှစ်နံ၄ဒန်ပြင်းထန်နေတဲ့အေးဒန်တွေကြောင့်နှစ်ပတ်အတွင်းမှာအမေရိကန်မှာသေဆုံးရသူကအနည်းဆုံးလူ50ရှိနေပြီလို့လည်း AP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။မြန်မာသတင်းတပုတ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာစစ်ကောင်စီတပ်နဲ့ KIA KPTF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာဆဲလောက်ရှိနေပြီဖြစ်ပြီးကြံသပရိနေနဲ့တောက်ကြနေမှာတော့ပိုပြီးပြင်းထန်လာနေပါတယ်စစ်ကောင်စီတပ်ရဲ့လေကြောင်းကဘုံကျဲတိုက်ခိုက်မှုနဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ရဲသားထိခိုက်သေဆုံးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်မိုးမိတ်မြို့မှာစစ်ကောင်စီကလေကြောင်းကရောမြေပြင်စစ်တပ်စခန်းတဲကပါပစ်ခတ်နေတဲ့အတွက်ဖုံးကြီးကျောင်းနဲ့နေအိမ်တွေလည်းထိခိုက်ပျက်စီးခဲ့ရသလိုမြို့ကန်အတော်များများလဲဘေးလွတ်ရာတိတ်ဆောင်ထွက်ပြေးနေရတယ်လို့မိုးမိတ်ဒေသခံကပြောပါတယ်ခင်ဗျာထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲဒီမနေ့စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ဟမ် VOA American တန်ကထုတ်လွှင့်တဲ့စီစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သတင်းထူးတွေကိုပြဖို့လိုတယ်ဆိုရင်တော့ burmese@voanews.com ကိုပြဖို့နိုင်ပါတယ်ခင်ဗျာဒီမနေ့စီစဉ်တွေကိုရေဒီယိုပြင် online စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ကလည်းဝေဖန်အကြံပြုဖို့ဖိတ်ခေါ်ပါတယ်ခင်ဗျာအမှတ်ချက်တွေလည်းပေးနိုင်ပါတယ်စာရေးသားလည်းဆက်သွယ်နိုင်ပါတယ်ခင်ဗျာ VOA American အသံရဲ့စနေမနက်ခင်းအစီအစဉ်တွေကိုတော့ ဒီမှာပဲအဆုံးသတ်ပြစေမြာတောတာရှင်နေနဲ့တကွမြမပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းတောကခသိမ်းငြိမ်းပါစေမြာကျွန်တော်ကတော့ငြိမ်းချမ်းပါမြာ